Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဗိုလ်ဆောင်မိုးဝီနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါမိုးစုမှုနေရာအများစုကိုယူရက်တပ်ဖွဲ့တွေကထိန်းချုပ်လိုက်နိုင်ပြီဖြစ်ပြီးကြံနေသေးတဲ့စစ်သွေးကြွတွေကိုလိုက်ရှင်းနေကြပါတယ်အမေရိကန်ယူကော့ဘွယ်ကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ကိစ္စသွန်ရပူတင်ကိုနှစ်ကြိမ်တိုင်အပြင်းထန်ဖိအားပေးပြောခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ခါကြီးကိုပြင်ဆင်မဲ့ဥပဒေမူကြမ်းကိုဝေဖန်ကြံပြုတ်နိုင်ဖို့ဆိုပြီးထုတ်ပြန်ပေးထားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမြန်မာနိုင်ငံအတွင်းကခင်မီပြီးဈေးသက်သာတဲ့ဆက်ယုံတုတ်အထည်တွေကြောင့်ရိုးရာအထည်လုပ်ငန်းလေးတွေပြောက်ွယ်သွားတော့မလားဆိုတာကိုသိကြရမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းမှာတော့
ကျွန်တော်ရေတကွန်ကရေတွေတဝဝကျနေတာနဲ့အတူအဲ့ဒီရေထဲမှာရေတံဘူးခွန်နေ plastic 8 တွေဒီဖောက်ဘူးခွန်တွေအမိုက်တရိုက်တွေနဲ့စီးနေတဲ့ရေတွေဖြစ်နေ
မြန်မာခီးစားလုပ်ငန်းဟာအင်းကြီးချင်းနိုင်ငံတွေနဲ့ရှင်နိုင်ဖို့ဘာတွေလိုအပ်နေစေဖြစ်တယ်လဲဆိုတာကိုဝါရင်အလန်းညွန်တွေနဲ့ဆွေးနွေးထားတာကိုမြန်မာအရေးဆွေးနွေးခန်းမှာနားဆင်ကြရပါမယ်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြင်ကမ္ဘာတစ်လွှားကထူးခြားစံပြတဲ့သတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မိုးဝီတို့ကကြေညာပါမယ်ရှင်
အီရတ်နိုင်ငံမှာ IS အစွန်းရောက်အဖွဲ့ကထိန်းချုပ်ထားတဲ့မိုးစုမျိုးကိုပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေကအောင်ပွဲခံနေချင်းအီရတ်တပ်ဖွဲ့တွေကတော့ကြံနေနိုင်သေးတဲ့ IS စစ်သွေးကြွတွေကိုတိမ်တက်တိမ်ဆင်လိုက်ပြီးရှာဖွေရှင်းလင်းနေရဆဲပါတိုက်ပွဲနေရာဟာအခုဆိုတိတ်ကျင်းသွားပြီဖြစ်ပြီး IS ပြစ်မှတ်တွေကိုညွန်မောင်းအဖွဲ့ကလေကြောင်းကနေတက်ခိုက်တာတော့မှအီရတ်တပ်ဖွဲ့ကတိမ်ထားတဲ့အဆောက်အဦတွေကိုလှုပ်ရမ်းတုံ့ခါစေပါတယ်စစ်သွေးကြွတွေကအထူးကံဘုံခွဲဝှစုံတွေဝတ်ပြီးပုံအောင်နေတဲ့အိမ်တွေကိုဝင်ပြီးရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးအဆင့်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့အီရတ်တပ်ဖွဲ့ဝင်တွေကပြောကြပါတယ်။တနင်္လာနေ့ညနေပိုင်းမှာတော့အီရတ်ဝန်ကြီးချုပ်ဟိုက်ဒယ်အယ်အဘာဒီရဲ့ရင်တန်းဟာမိုဆူးလူမျိုးမျိုးတော်ကနေပြန်လည်ထွက်ခွာသွားပါတယ်။မိုဆူးမျိုးရဲ့နေရာအများစုကိုအီရတ်တပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီးဖြစ်ပြီးကျန်နေသေးတဲ့စစ်သွေးကြွတွေကိုမီတာ200လောက်ဖြင့်အကျယ်အဝန်းရှိမဲ့နေရာလေးထဲမှာဝန်းရံပိတ်ဆို့ထားတာပါ။ဒီစစ်သွေးကြွတွေဟာအပြင်းထန်ဆုံးအဆုံးရောက်ဝါဒီတွေဖြစ်ကြပြီးအများစုဟာအီရတ်တွေမဟုတ်သလိုသူတို့အတွက်တော့တိုက်ပွဲတိုင်းဟာအထူးကံတိုက်ပွဲတွေပဲဖြစ်တယ်လို့အီရတ်စစ်သားတွေကပြောပါတယ်
။မနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဂျာဝင်ဆွတ်ဖက်ခဲ့တယ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့နှစ်ကြိမ်တိုင်တိုင်ပြင်းပြင်းထန်ထန်ဖိအားပေးပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်တယ်လို့အခုချိန်ဟာရုရှားအစိုးရနဲ့အပြူသဘောလှုပ်ဆောင်မှုတွေရှေ့ဆက်သွားမယ်အချိန်ဖြစ်တဲ့အကြောင်းပြောဆိုပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာပူကတင်ကအပြင်းထန်ညှင်းဆိုခဲ့တယ်လို့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပခဲ့တဲ့ G20 ထိပ်သီးအစည်းအဝေးတက်ရောက်ပြီးတဲ့နောက်ဝါရှင်တန်မြို့တော်ကိုပြန်လည်ရောက်ရှိလာတဲ့သမ္မတထရန့်ကတီတာလူမှုကွန်ရက်ပေါ်မှာရေးသားထားပါတယ်။သမ္မတပူတင်နဲ့သူတို့နှစ်ဦးကြားရွေးကောက်ပွဲတွေကိုဝင်ရောက်နှောက်ယှက်တာမျိုးတွေတခြားမကောင်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာမျိုးတွေကနေကာကွယ်မှုပေးနိုင်အောင်Cyber Internet လုံခြုံရေးအဖွဲ့အစည်းတည်ထောင်ဖို့လဲဆွေးနွေးခဲ့ကြတယ်လို့ Mr. Trump ကပြောပါတယ်။ချက်ချင်းဆိုသလိုပဲ Mr. Trump နဲ့ရုရှားပေါင်းပြီးတော့ Internet Cyber လုံခြုံရေးသဘောတူညီမှုပြုလုပ်မယ်ဆိုတဲ့အယူဆပေါ်ထိတ်တန့် Republican အထက်လွှတ်တော်အမတ်တဦးကလောင်ပြောင်ပြောလိုက်ပါတယ်။အထက်လွှတ်တော်အမတ် Lindsey Graham ကသူကြားခဲ့ဘူးသမျှအာအသင့်စရာအကောင်းဆုံးတော့မဟုတ်ပေမဲ့တော်တော်နီးစပ်တယ်လို့ NBC ရုပ်သံဌာနရဲ့ Meet the Press ဆိုတဲ့အစီအစဉ်မှာပြောဆိုတော့ပါတယ်။နှစ်နိုင်ငံကြားအမှုကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့လှုပ်ဆောင်တဲ့နေရာမှာနိုဝင်ဘာလရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်ခဲ့မှုကခလုတ်ကတင်းတစ်ခုအဖြစ်ရှိနေစေဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကယူကရိန်းနိုင်ငံရဲ့မြို့တော် Kiev မှာထုတ်ဖော်ပြောကြားခဲ့ပါတယ်။အမေရိကန်သမ္မတအိမ်ပြည်တော်ရဲ့အုပ်ချုပ်ရေးမှူး Rince Priebus ကလည်းရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်ဆွတ်ဖက်မှုမရှိပါဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ပေါ် Mr. Trump အနေနဲ့လုံးဝယုံကြည်မှုမရှိတဲ့အကြောင်း Fox ရုပ်သံဌာနကိုပြောဆိုလိုက်ပါတယ်
။အမေရိကန်နိုင်ငံသားယုံကြည် Rex Tillerson ကဒီမိုကရေစီကိုခုခံကာကွယ်ကြတဲ့တူရကီလူထုရဲ့ရည်စွန်းတက်တီကိုချီးကျူးဂုဏ်ပြုစကားဆိုပြီးဒီသတင်းပတ်တွင်ကြားရောက်တဲ့တူရကီမအောင်မမြင်အာဏာသိမ်းပွဲနှစ်ပတ်လည်ကိုအထိမ်းအမှတ်ပြုပါတယ်။ဒါပေမဲ့လည်းအဲဒီနောက်ပိုင်းမှာတူရကီအစိုးရကအပြင်းထန်နှိမ်နှင်းအရေးယူတဲ့ကိစ္စကိုတော့ထည့်ပြောမသွားပါဘူး။သမ္မတ Recep Tayyip Erdogan ကိုဖြုတ်ချဖို့ပြီးခဲ့တဲ့နှစ်ဇူလိုင်လ15ရက်နေ့က မောင်မမြင်ဖြစ်ခဲ့တဲ့အာနာသိမ့်ဘွန်းနဲ့ပတ်သက်ပြီးအစ္စတန်ဘူမြို့မှာလုပ်တဲ့ရင်းနှီးဆိုင်ရာညီလာခံတစ်ခုအတွင်းဝင်းကြီးတီလာဆန်ကအကျဉ်းယုံထည့်ပြောသွားတာပါ။ဒီတာတွင်မှာစွမ်းရင်ဖူလိုမှုပိုပြီးအကောင်းလာစေဖို့တွန်းအားပေးလို့ဆောင်နေတာမှာတူရကီကိုမိဖက်နိုင်ငံတစ်ခုအဖြစ်အမေရိကန်ကမြင်တဲ့အကြောင်းလဲဝင်းကြီးတီလာဆန်ကပြောသွားပါတယ်။ကမ္ဘာလုံးဆိုင်ရာစွမ်းရင်ဖူလိုမှုပိုကောင်းလာစေဖို့အတွက်စီမံကိန်းတွေမှာတူရကီနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားပါတယ်လို့လည်းဆိုပါတယ်။ဝင်းကြီးတီလာဆန်ဟာယူကရိန်းကနေတူရကီကိုခီးဆက်သွားတာပါ။ယူကရိန်းမှာတော့ယူကရိန်းရှေ့ပိုင်းကပဋိပက္ခကိုအဆုံးသတ်ရေးကူညီလှုပ်ဆောင်ဖို့နီလန်းတွေနဲ့ဖော်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းကိုအားပေးကူညီယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သူဟာယူကရိန်းနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်နဲ့တနင်္လာနေ့ကပဲ KF မြို့တော်ကိုသွားခဲ့တာပါ
။တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတော့အစိုးရပေါ်ပြစ်တင်ဝေဖန်သူတွေကိုသမ္မတရက်စစ်တယ်ပ်အာဒိုဂန်ထိုးခွဲနေတာကိုစန့်ကျင်တဲ့တောင်းနဲ့ချီတဲ့လူတွေဟာအစ္စတန်ဘူးမြို့မှာတနင်္ဂနွေနေ့ကစုယုံခဲ့ကြပါတယ်။ဆန္ဒပြသူတွေက right law justice အခွင့်အရေးတရားဥပဒေနဲ့တရားမျှတမှုစတဲ့ကြွေးကြော်တမ်းတွေကိုကြွေးကြော်ခဲ့ကြပြီးတော့အဓိကတိုက်ခန်ခေါင်းဆောင်ကမင်းကာလီဒါရိုဂူလူကိုထောက်ခံခဲ့ကြပါတယ်။အဲ့ဒီအတိုက်ခန်ခေါင်းဆောင်ဟာပြီးခဲ့တဲ့ဇွန်လတုန်းကသူ့ရဲ့ပါတီဝင်ဥပဒေရူလွှတ်တော်အမတ်တဦးကိုဖမ်းဆီးထောင်ချခံခဲ့ရပြီးတဲ့နောက်မြို့တော်အန်ကာရာကနေမိုင်300နီးပါးကိုခြေလျင်လျှောက်ခဲ့တာပါ။ဒါဟာဆိုရင်သမ္မတအာဒူဂန်ပေါ်နှစ်ပေါင်းများစွာအတွင်းအကြီးအကျယ်ဆုံးဆန္ဒပြပွဲလေးဖြစ်ပါတယ်။သမ္မတအာဒူဂန်အစိုးရဟာမမြင်ဖြစ်ခဲ့တဲ့အာဏာသိမ်းပွဲနဲ့ဆက်ဆက်ပြီးတော့လူပေါင်း 9,000 ကျော်ဖမ်းဆီးထိန်းသိမ်းထားတယ်လို့တသိန်းထက်မနည်းအရေးအတွက်ရှိတဲ့အမှုရမ်းတွေကိုလည်းအလုတ်ကနေဖြုတ်ပစ်ခဲ့ပါတယ်။တူရကီအစိုးရကအာဏာသိမ်းဖို့ကြိုးပမ်းမှုကိုသူ့ကိုယ်သူပြည်ပြေးဖြစ်ခံယူပြီးတော့အမေရိကန်ပြည်ထောင်စုမှဆယ်စုနှစ်နှစ်စုနီးပါးတင်းရှောင်ခိုလုံနေတဲ့ဘာသာရေးခေါင်းဆောင်ဖာတူလာကူလန်ကဥဆောင်ပြုလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ကူလန်ကတော့သူမလုပ်တဲ့အကြောင်းညှင်းဆိုထားပါတယ်။အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့အတိုက်ခံခေါင်းဆောင်ကာလီဒါရိုဂူလူဟာလူတွေရဲ့အာယုံဆိုင်မှုရရှိစေဖို့အတွက်သူ့ရဲ့25ရက်ကြာခြေလျင်ခရီးကိုထောက်ခံသူ1000ခန့်နဲ့စတင်လမ်းလျှောက်ခဲ့ပြီးအစ္စတန်ဘူးမြို့ရောက်ခံနည်းတော့မှလူအုပ်ကြီးဟာပုံမှုပြီးတော့ကြီးထွားလာခဲ့ပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေတနင်္လာနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆက်သွယ်ရေးဥပဒေကိုပြင်ဆင်မဲ့ဥပဒေချမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်ဖို့အတွက်ဆိုပြီးတနင်္လာနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။လက်ရှိကျင့်သုံးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန် 66 ပုံမှန်ကွဲဂါကြီးမှာပါတဲ့ပြစ်မှုတွေကအနိုင်ထက်ပြူခြင်း၊မတရားတားဆီးကန့်ကွက်ခြင်း၊မလျော်ဩဇာသုံးခြင်းသို့မဟုတ်ချိန်ချောက်ခြင်းဆိုတဲ့ပြစ်မှုတွေအခုပြင်ဆင်မဲ့ဥပဒေချမ်းမှာပါမလာတော့ပါဘူး။ဒါပေမဲ့လက်ရှိဥပဒေကိုအသုံးပြုပြီးတရားဆွဲဆိုတာတွေမှာအဓိကအသုံးပြုနေတဲ့အသက်ရေးဖြတ်ခြင်းဆိုတဲ့ပြစ်မှုကတော့ရှိနေသေးပါပဲ။လက်ရှိဥပဒေအရပြစ်မှုတစ်ခုခုနဲ့တရားဆွဲဆိုမယ်ဆိုရင်ဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမယ်လို့ပြဋ္ဌာန်းထားပေမဲ့ပြင်ဆင်မဲ့ဥပဒေချမ်းမှာတော့ပုံမှန် 66 ပုံမှန်ကွဲကငယ်ကကြီးနဲ့ပုံမှန် 68 ပုံမှန်ကွဲကကြီးပါပြစ်မှုတွေနဲ့တရားဆွဲမယ်ဆိုရင်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ယူစရာမလိုပဲတရားဆွဲနိုင်တော့မှာဖြစ်ပါတယ်။တနည်းအားဖြင့်ပြည်ထောင်စုဌာနလက်အောက်ခံရဲတပ်ဖွဲ့ရဲ့လုပ်ပိုင်ခွင့်နဲ့တိုက်ရိုက်တရားစွဲနိုင်တော်မယ့်သဘောပါ။အစ်စ်ပြဋ္ဌာန်းချက်တွေအနေနဲ့ပါလာတာကတော့ပုံမှန် 65 ပုံမှန် 66 ပုံမှန်ကွဲကာကြီးခါကွေးနဲ့ဂါကြီးတို့ပါပြစ်မှုတွေကိုအာမခံပေးနိုင်တဲ့ပြစ်မှုတွေဖြစ်သတ်မှတ်ထားတာ။ပုံမှန် 66 ဂါကြီးကိုသုံးပြီးတော့အသေးဖြတ်မှုနဲ့တိုင်ကြားမယ်ဆိုရင်တိုက်ရိုက်မသက်ဆိုင်တဲ့ဂျားလူတယောက်ယောက်ကတိုင်ကြားတာမျိုးလို့လို့မရတော့ပဲ။သက်ဆိုင်ရာနစ်နာသူကိုယ်တိုင်ဒါမှမဟုတ်နစ်နာသူကကိုယ်စားလဲလွှတ်အပ်ထားသူကပဲတိုင်ကြားရမယ်ဆိုတဲ့အချက်တွေပဲဖြစ်ပါတယ်။လက်ရှိဥပဒေမှာတော့တရားဆက်ဆုခံရသူကိုအာမခံပေးခွင့်ရှိမရှိအတိအကျပြဋ္ဌာန်းမထားတာကြောင့်ပုံမှန် 66 ဂါကြီးနဲ့တိုင်ကြားခံရသူအများစုဟာအမှုဖွင့်ပြီးဆိုတာနဲ့ရဲကဖမ်းဆီးပြီးအချုပ်ဘဝနဲ့တရားရင်ဆိုင်ကြရတာကြောင့်ကြည်ကြည်ပြန့်ပြန့်ဝေဖန်ခံနေရတာပါပုံမှန် 66 ဂါကြီးကိုပဲဖျက်ပေးရေးတောင်းဆိုလိုချင်နေသူတွေကတော့ဥပဒေချင်းမူကြမ်းမထွက်ခင်ကတည်းကသူတို့တင်ပြထားတဲ့အချက်တွေအခုမူကြမ်းထဲမှာတခုမှပါမလာတဲ့အတွက်လွှတ်တော်မှာဆွေးနွေးတဲ့အဆင့်မရောက်ခင်ဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့ပြောပါတယ်
မြောက်ကိုရီးယားနိုင်ငံကမစ္စိုင်းဒွန်းကြီးစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်ချမှတ်လိုက်တဲ့ဒဏ်ခတ်ရေးယူတားဆီးမှုတွေကိုတရုတ်ဆိုးရအနေနဲ့ထိရောက်တေးကြအောင်လိုက်နာဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုပုံမဖိအားပေးမှဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟာလေးကပြောဆိုလိုက်ပါတယ်။ မြောက်ကိုရီးယားနိုင်ငံကလှုပ်ဆောင်နေတဲ့နျူကလ িয়ার အစီအစဉ်ကိုရပ်တန့်သွားအောင်ကြိုးပမ်းဆောင်ရွက်တဲ့နေရာမှာပြိပခတ်ဖြစ်ရတာမျိုးမကြုံရအောင်အမေရိကန်ပြည်ထောင်စုအနေနဲ့ရှောင်ရှားလိုတဲ့အကြောင်းတမ်းမကြီးဟာလီကပြောပါတယ် ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပဲထင်းဒုံးကြီးပစ်လွမှုဟာကျွန်တို့တို့အတွက်တမကကဘာပေါ်မှာရှိနေတဲ့ကျွန်တို့တို့ရဲ့မိတ်ဆွေနိုင်ငံတွေအတွက်အမတန်မှအန္တရာယ်များတဲ့အကြောင်းဒီလှုပ်ရက်ကိုရပ်တန့်သွားအောင်လုပ်ရမှာဖြစ်တယ်လို့တမ်းမကြီးဟာလီက CBS ရုပ်သံဌာနကိုပြောပါတယ်တရုတ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့ဟာမဟာမိတ်တွေဖြစ်ကြပြီးတော့ကုန်သွယ်ပေးနိုင်ငံတွေလည်းဖြစ်ပါတယ်။အခုချိန်ထိတော့မြောက်ကိုရီးယားရဲ့မကြသေးခင်ကဒုံးပျံပစ်လွတ်ခဲ့မှုပေါ်တခြားတိုင်းပြည်တွေနေသူတရုတ်နိုင်ငံကပစ်တင်ဝေဖန်လိုက်ပြီးတော့ဒါဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုပြောင်ပြောင်တင်းတင်းကျူးလွန်ချိုးဖောက်မှုဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့တန်ခတ်အေးအေးတားဆီးပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကဘာမှအခိုင်အမာပြောဆိုတာမျိုးမရှိသေးပါဘူး။မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့ဘော်ရူးနေမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူညုံရေးကောင်စီအရေးပေါ်အစည်းအဝေးမှာရေးဆွဲခဲ့တဲ့ဆုံးဖြတ်ချက်အသစ်မူကြမ်းကိုကောင်စီအဖွဲ့ဝင်နိုင်ငံတွေထံလာမဲ့ရက်ပိုင်းအတွင်းမှာဖြန့်ဝေပေးမှာဖြစ်တယ်လို့လည်းတမ်မတ်ကြီးဟာလီကပြောပါတယ်
။တမရဟောင်းဘရော့ကဘော်မလက်ထက်ကပြတ်ထန်းခဲ့တဲ့အမေရိကန်ဂျမားရေးဆောင်ဆောင်မှုဆိုင်ရာဥပဒေကိုပြုပြင်ပြောင်းလဲဖို့တမရအင်ပြူတော်ကနောက်ဆုံးအဆင့်တွန်းအားပေးနေပါတယ်။ဒါပေမဲ့လည်းထက်လွတ်တော်ရီပပ်ဘလစ်ကန်အမတ်တွေအစိုးပြုထားတဲ့အပြောင်းလဲတွေကိုကန့်ကွက်သူတွေကမကြသေးခင်ရက်တွင်ပုံများလာတာကြောင့်ပြုပြင်ပြောင်းလဲကြိုးပမ်းမှုအမြင်များဖြစ်နေတာပါ။အဓိကထက်လွတ်တော်အမတ်တယောက်ဖြစ်တဲ့ဂျွန်မကင်းကဒီပြုပြင်ပြောင်းလဲရေးအစိုးပြုချက်ဟာညှိကုံးချုပ်သွားွယ်ရှိနေပြီလို့မြင်နေကြောင်း CBS သတင်းဌာနကတင်းနှင်းနေကပြောပါတယ်
။စီဘွားရေးတမတယောက်လည်းဖြစ်တိုင်းစီယာတယောက်လည်းဖြစ်တဲ့ကလတ်မာဘတူလာဆိုသူဟာစနေနေ့ကကျင်းပတဲ့မွန်ဂိုလီးယားပထမဦးဆုံးတမရရွေးကောက်ပွဲမှာအနိုင်ရရှိသွားပါတယ်သူရဲ့ရှင်ပြန်ဘက်ကလည်းသူ့အနေနဲ့ရှုံးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်အတိုက်ခံပါတီ DP ရဲ့ခေါင်းဆောင်ဖြစ်သူဘာတူလာဟာအသက်54နှစ်ရွယ်ရှိပြီးတော့ဆန်ဘိုးလို့ခေါ်တဲ့ဆိုဗီယက်ကိုကံတိုင်းပညာကမ္ဘာချန်ပီယံဟောင်းတစ်ဦးလည်းဖြစ်ပါတယ်ရွေးကောက်ပွဲမှာသူဟာ986မဲ့အတာရရှိခဲ့ပြီးတဲ့နောက်စုစုပေါင်း 50.6 ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့တယ်လို့ကော်မရှင်ကပြောပါတယ်
The Voice of America, VOA. ဇူလိုင်လ10ရက်တနင်္လာနေ့မနေ့ထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစာမိုးဝေတို့ကြီးညာပေးသွားတာပါ။ VOA တန်လွှင့်အစီအစဉ်တွေကို VOA Internet ဆက်မျက်နှာ bamis.voanews.com မှာလည်း Radio အစီအစဉ်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုဆက်ပြီးနိုင်ကြရမယ့်အစီအစဉ်တွေထဲမှာတော့မြန်မာခရီးသွားလုပ်ငန်းအကြောင်းသိကြရမယ့်မြန်မာအရေးဆွေးနွေးခန်းကိုမထုတ်လွှင့်ခင်အရင်ဆုံးဆိုင်ရုံအထည်ချုပ်လုပ်ငန်းတွေတိုးတက်လာတာနဲ့အမြမြမရိုးရာလက်မှုအထည်လုပ်ငန်းတွေအရေးဘလို့ရှိမလဲဆိုတာကိုပြောပြပေးပါမယ်ရှင်။မြမနိုင်ငံမှာအထည်ချုပ်လုပ်ငန်းတွေတိုးပွားလာနေချိန်မှာမြမလူငယ်ရန်ဒီဇိုင်းပညာရှင်တွေလည်းပြည်တွင်းဖြစ်အထည်တွေနဲ့မြမစံတဲ့ဖက်ရှင်ဒီဇိုင်းတွေကိုဖန်တီးတီထွင်ထုတ်လုပ်လာနေကြပါတယ်။အထည်ချုပ်လုပ်ငန်းတိုးတက်လာသလောက်ပြည်တွင်းဖြစ်ဝိအထည်တွေတင်ကောမသွားစေရေးသူတို့တက်မြောက်ထားတဲ့ဒီဇိုင်းပညာကိုသုံးပြီးစူးစမ်းအထောက်နေကြတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ပြောပြပေးပါဦးမယ်ရှင်။fashion designer မပြုံးတသက်ကျော်ဟာအရင်တုန်းကတော့ရန်ကုန်စင်ကြေဘုံရက်ကအထည်ချုပ်ဆက်ရုံမှာဆက်ကျော်သက်ဆက်ချုပ်သမားလေးတစ်ယောက်ဖြစ်ခဲ့ပါတယ်။အခုတော့သူဟာတံမိုးကြီးအထည်တွေနဲ့ရှင်ပြိုင်နိုင်မဲ့အဖိုးနဲ့ဝင်ပါပြည်တွင်းဖြစ်အထည်တွေအလုံးရက်နဲ့ထုတ်လုပ်တဲ့တသက်စာ fashion နဲ့ design ပညာရှင်တစ်ယောက်ဖြစ်နေပါပြီ
။ We are the one dealing with the consequences of the situations, you know, whatever happens here. So
ဖြစ်လာတဲ့အခြေအနေတွေကိုကျမတို့ကရင်ဆိုင်နေကြရတာပါ။အလွယ်လန်းလိုက်တဲ့ fashion တွေနဲ့လုပ်ငန်းဆိုင်ရာကျင့်ဝတ်စည်းကမ်းတွေမလိုက်နာမှုတွေဆက်ဖြစ်နေမယ်ဆိုရင်ဒီအကျိုးဆက်ကိုကျမတို့ခံစားကြရမှာပ
ါ။ကမ္ဘာကျော် HMN နဲ့ Primark တို့လိုအထည်လုပ်ငန်းကုမ္ပဏီကြီးတွေဟာစစ်အစိုးရအုပ်ချုပ်ရေးအဆုံးသတ်သွားတဲ့2012ခုနှစ်ကလေးကမြန်မာနိုင်ငံမှာရောက်လာခဲ့ကြပြီးဖြစ်ပါတယ်။ပြပပို့တဲ့အထည်လုပ်ငန်းကနေ American Dollar 1.65 Billion ကျော်အထိရခဲ့ပြီးဒါဟာမနှစ်ကဝင်ငွေရဲ့နှစ်ဆတက်လာတာဖြစ်ပါတယ်။ဒါပေမဲ့ပေးတဲ့လောက်အားကနည်းတာအလုတ်ချိန်အစမတန်များတာနဲ့အလုတ်သမားအခွင့်အရေးနည်းပါတာတွေကြောင့်အလုတ်သမားတွေအတွက်တော့အကျိုးကျေးဇူးမရှိသလောက်ပဲဖြစ်နေသေးတဲ့အကြောင်းဝေဖန်နေကြပါဗျ။တခြားစိုးရိမ်မှုတစ်ခုကတော့အဖိုးနဲ့အဝတ်ထည်တွေဟာတက်တန်းနှစ်ပေါင်း100ကျော်ရှိနေတဲ့ရိုးရာရက်ကန်လုပ်ငန်းကိုပြတ်သုံးသွားစေမလားဆိုတာပဲဖြစ်ပါတယ
်။ Gomeos are actually dying because there's no market demand anymore.
ဝယ်မလိုက်တော့လို့ပြည်တွင်းကအထည်ချုပ်စက်ရုံလေးတွေလည်းပိတ်ပြရတော့မလို့ဖြစ်ကုန်နေပါပြီ။ဈေးွက်ပြောက်သွားတော့အခုလိုဆက်ယုံလေးတွေအတော်များများပိတ်ကုန်ကြပြီလေ
မြန်မာနိုင်ငံဟာရိုးရာအထည်တွေပေါ်မှာအမြဲကုန်ယူနေတဲ့နိုင်ငံမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုနိုင်ကလည်းရိုးရာအထည်တွေကိုဝစ်စင်တာကြောင့်နာမည်ကျော်ပါတယ်1994ခုနှစ်မှာမြန်မာရိုးရာအဝတ်အထည်ဒီဇိုင်းပညာရှင်10ယောက်သာရှိခဲ့ရာကအခုဆိုရင်အယောက်90ရှိလာပါပြီ မပြုံးတသက်ကျော်ကသူ့ရဲ့အထည်ချုပ်လုပ်ငန်းနဲ့ပတ်သက်လို့အောက်ခြေကစခဲ့တဲ့အတွေ့အကြုံကနေကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ဖို့နဲ့တခြားအမျိုးသမီးတွေကိုလက်ကျင့်ပြုထောင်ပေးဖို့ဆုံးဖြတ်ခဲ့တာလို့ဆိုပါတယ
် Start to see some of the things like you know you only get to spend like 10 minutes of your time for lunch and you cannot
နေ့လယ်စာစားချိန်10မိနစ်လောက်ပဲပေးထားတာအပေါ့လေသွားခြင်းတော့မှဆက်ကမပြကြနေတဲ့ကြလာတဲ့အထည်တွေကောက်ဖို့အနောက်ရှက်ဖြစ်မှဆိုလို့သွားခွင့်မပေးတာကိုကြုံတွေ့ခဲ့ရပါတယ်
မပြုံးတသက်ကျော်ကတော့အလုပ်သမားတွေနဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းတွေခက်နောက်ကြံမနေခဲ့အောင်ရည်ရွယ်ဆောင်ရွက်နေတယ်လို့ဆိုပါတယ်ရှင
်ရောရှိမှခင်လူသားစွာထုတ်ဖော်ပြောဆိုခြင်းကိုထိခိုက်စေရာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကန့်ဝတ်နေကြတဲ့စစ်တွေပုံမှန်66ဂါကြီးပါဝင်တဲ့ဒီစစ်တွေဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီ။ဒီပြင်ဆင်ချက်မူကြမ်းဟာကန့်ကွက်သူတွေအတွက်ကျေနပ်လောက်စရာရှိပါသလား။ကျေနပ်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲ။တရရှိနေမှာရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့တမမဟုတ်ဖြတ်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလား။လာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူတွေ viewer ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့မြင်းတွေကိုကြိုတင်ပြဖို့ထားနိုင်ပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ခင်ဗျာနေညတရားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရတယ်ဆိုရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်အခုဆက်ပြီးတော့မြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံရဲ့ခရီးသွားလုပ်ငန်းဟာအလားအလာကောင်းတွေအများကြီးရှိနေပေမဲ့ဒီထက်ပိုပြီးတော့ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ချမှတ်ထားတဲ့မူဝါဒတွေကိုထိထိရောက်ရောက်အောင်ထဲပေါ်ဖို့အိန္ဒိယနိုင်ငံတွေနဲ့အနှိမ့်ဆုံးအဆင့်ရှင်ပြိုင်နိုင်စွမ်းအားပိုကောင်းလာအောင်လုပ်ဖို့ဒီကဏ္ဍမှာကျွမ်းကျင်သူတွေကိုနေရာမှန်ပေးဖို့စတာတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ဝါရင်အလွန်ညွန်တွေကထောက်ပြကြပါတယ်။လက်ရှိမြန်မာခီးသွွားလုပ်ငန်းအခြေအနေရင်ဆိုင်နေရတဲ့အကျပ်အတည်းရှေ့အလားလာတွေနဲ့ပတ်သက်ပြီးဝါရင်အလွန်ညွန်တွေဖြစ်ကြတဲ့ကိုဆိုင်ကနဲ့ကိုဘုံဤဦးတို့ကိုရန်ကုန်မြို့ VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကျွန်တော်တို့မြမခီးသွားလုပ်ငန်းကဏ္ဍလက်ရှိအခြေအနေရင်ဆိုင်နေရတဲ့အခက်အခဲတွေအနာဂတ်အလားအလာဒါကိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတော့ကိုဆိုင်ကနဲ့ကိုဘုံဤဦးတို့ကတကယ်ဝါရင်ဒီတော့အလန်းညွန်နေဖြစ်တဲ့အတွက်ဘူရုသဘောထားကအမြဲတမ်းရှိပါမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဆိုတော့ပထမဦးဆုံးကလက်ရှိမြန်မာနိုင်ငံရဲ့ကြီးသွားလုပ်ငန်းအခြေအနေဒီလွန်ခဲ့တဲ့3လနှစ်နဲ့နှိုင်းယှဉ်မယ်ဆိုရင်ပိုတက်လာနေပါသလား။တက်နေပါသလား။ကျသွားပါသလား။ကိုစံကဲနဲ့ပြောမြင်ပါလေ
။ဟုတ်ကျွန်တော်ရဲ့ဟိုပါပေါ့။ဟိုကလစ်ကနေလည်းကျွန်တော်ဟိုအမြင်ကိုပြောရမယ်ဆိုရင်တော့လောလောဆယ်မှာတက်နေတယ်လို့ပဲပြောလို့ရပါတယ်။အတချို့ညုံကင်းလေးတွေတော့တက်လာတာရှိပါတယ်။တချို့ sector အသေးလေးတွေပေါ့။ဥပမာကျွန်တော်တို့ဒါမြစ်တွင်ဟိုမြစ်တွင်းမှာတွာလာနေတဲ့ကျွန်တော်တို့ခရစ်စတိုးတွေပေါ့အဲ့လိုမြစ်တွင်းပျော်စီးတင်မောတွေ excited တွေဆိုရင်တော်တော်လေးကိုတက်တက်တွစ်ချင်းနဲ့ဟိုတိုးတက်လာတာမြင်ရတယ်။နောက်နိုင်ငံခြားကနေအဲ့လိုတကယ်ပြင်လဲကိုတင်မောကြီးနေစိန်ခမ်းတင်မောတွေဝင်လာတာဆိုရင်လည်းဒါတော်တော်လေးတိုးတက်လာတဲ့အားတွေတွေ့ရပါတယ်။ခါတိုင်းဆိုရင်ဒါတစ်နှစ်လုံးမှကျွန်တော်တို့ရန်ကုန်ပေါ့ကိုဝင်တဲ့တင်မောက60-90ထဲမှာပို့တဲ့ကနေအခု30ကျော်ဝင်ပါတယ်ဗျ။တစ်နှစ်ကိုကျွန်တော် international ဆိုင်တော့နည်းနေပြီမဲ့ကျွန်တော်အနေနဲ့တော့ဒါတိုးတက်မှုလေးတစ်ခုလို့တော့မြင်လို့ရပါတယ်အဲ့ဒီအတွက်မှာ
တချို့တက်တာတွေတော့ရှိတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင်တော့တက်နေတာ
ဟုတ်ကဲ့ overall မှာပြောရင်တော့နည်းနည်းလေးတက်သွားတယ်နေလို့ဟိုပြောလို့ရပါတယ်အများစုကခံမှန်းထားတာတော့ကျွန်တော်အခုဒါ lute site အစိုးရတက်နေကလာတစ်ခုရောက်သွားတဲ့အချိန်မှာဒုံတိုးတက်လာမယ်လို့မျော်မှန်းထားတာကတာကြည့်မာတော့တဲ့အတွက်ကြောင့်မို့လဲထင်တယ်လို့တိတ်ကမဖြစ်လာတဲ့အနေထားလေးတစ်ခုဖြစ်သွားတယ်လို့တော့ကျွန်တော်ယူဆတယ်
။ကိုဘုံတို့ရောတက်နေတယ်ဆိုတာသဘောတူလား
။တက်နေတယ်ဆိုတာဟုတ်ပါတယ်။ကျွန်တော်တို့ကဒါလက်တွေ့ကျွန်တော်တို့မြင်ခဲ့တွေ့ခဲ့ရတာပဲလေ။တက်နေတယ်ဆိုတဲ့အပိုင်းက။ခုနပြောလို့တချို့အပိုင်းလေးတွေမှာတိုးတက်မှုရှိလာတယ်။ဒီ cruise story လိုဟာမျိုးမြေကျောင်းသွားခီးစဉ်လိုဟာမျိုးမှာတိုးတက်လာတယ်။ဒါပေမဲ့ overall အနေနဲ့ပြန်ကြည့်လိုက်လို့ရှိရင်တန့်သွားတယ်။ကျွန်တော်တို့မျောလင့်ထားသလောက်အရေးအတွက်ဖြစ်မလာဘူးဆိုတာကျွန်တော်တို့သိရတယ်လေ။အဲ့ဒီအတွက်ကျွန်တော်တက်နေတယ်လို့ပဲကျွန်တော်တို့ဆိုချင်ပါတယ်။
ဆိုတော့ ဒီတက်နေတယ်ဆိုတဲ့အချက်ကိုဒီကြီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့အဖွဲ့တွေဖွဲ့ထားတယ်လုပ်နေကြတာရှိတယ်တောင်းရှိတဲ့လူတွေပါတယ်ဒီလူတွေကိုယ်တိုင်ကတော့အသိမှတ်ပြုပါရဲ့လားဒီတက်နေတဲ့ဟာဘယ်လိုပြိုင်ကြမလဲဘယ်လိုပြောင်းကြမလဲမူရရောဟာလားလုပ်ငန်းစီစဉ်ရရောဘယ်လိုလုပ်ကြမလဲဆိုတော့တည်တည်ချာချာပေါ့နော်အချက်ချက်နဲ့စဉ်းစားပြီးတော့လုပ်ဖို့အလားလာမျိုးရှိရဲ့လားလုပ်ကိုလုပ်နေရဲ့လား
ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်တာကတော့ကျွန်တော်တို့အခုအနေနဲ့ကတော့ကျွန်တော်တို့အတိုင်းပြည်မှာတော့ leading body လေးတခုရှိတာပေါ့နော်မြန်မာ tourism federation ခေါ်တဲ့မြန်မာခေတ္တလာမြန်မာခေတ္တလုပ်ငန်းအဖွဲ့ချုပ်ဆိုတဲ့အားရတာတော့ leading body လည်းဟုတ်တယ် ruling body လည်းတခုဟုတ်တယ်ပေါ့နော်ဝန်ကြီးဌာနရဲ့အောက်ကနေပြီးတော့အဲ့ဒီဖက်ပိုင်းမှာတို့ဟိုအာခမောင်းတန်နဲ့လှုပ်ရှားဖို့ပို့ပြီးလိုအပ်တယ်လို့တော့ကျွန်တော်ထင်တယ်ဘာလို့ကျွန်တော်အင်းကြီးနာချင်းနိုင်ငံတွေမှာအဲ့ဖက်ပိုင်းမှာကျွန်တော်တို့တက်လှုပ်တာအများကြီးအားတာနေတာတွေ့ရပါတယ်ယူရီးယားမှာဆို Tourism Authority of Thailand ပေါ့မလေးရှားမှာဆို Malaysian Tourism Board ဆိုပြီးတော့တို့အရာကြီးကိုတော်တော်လေးအားကောင်းပေါင်းတန်နဲ့တို့ရဲ့ခေတ္တလုံလောက်ကိုမောင်းနှင်ထိန်းချောင်းပြီးကဏ္ဍတစ်ခုရောက်အောင်နှစ်တိုင်းနှစ်တိုင်းလို့လို့ညွန်ကိန်းအစ်စ်တင်တဲ့တိုးတက်တာလောက်လုံနိုင်တဲ့စွမ်းအားတစ်ခုကိုကျွန်တော်တွေ့ရပေမဲ့ကျွန်တော်တိုင်းပြည်မှာအဲ့ဟာနဲ့ပတ်သက်လာရင်တော့အနည်းငယ်နေကွင်းနေရလို့တော့ပြောလို့ရပါတယ်
။ကိုကပြန်ရမယ်လို့ရမယ်သူများတွေကတော့ဒီလိုလုံနေပြီးငါတို့လည်းပဲတည်တည်ဆတ်ဆတ်စက်စက်နာနာစဉ်းစားပြီးလို့ရမယ်ဆိုတော့တကယ်တာဝန်ယူပြီးတော့လုံနေလူကြီးကသူတို့သိရလားသူတို့တွေးမိရလား
။အဲတိတော့သိမှာပါ။သိပါတယ်။ဒါပေမဲ့အကောင့်တွေဖော်တဲ့နေရာမှာအားနေတာပေါ့နော်။တိကြတယ်ကျွန်တော်နိုင်ငံနေနဲ့ဆိုရင်ရင်းပြတဘာဝအရာကျွန်တော်တို့ကအင်ဒီဂျင်နိုင်ငံနေနဲ့ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ virgin place စီနော် why virgin စီကကျွန်တော်တို့မှာအများကြီးပဲ
လုံးဝလူမရောက်သေးတဲ့
လူဝင်မရောက်သေးတဲ့နေရာတွေအတိတ်တက်နေရာတွေအများကြီးရှိ
တယ်လေစိတ်ဝင်စားမယ
်စိတ်ဝင်စားမယ့်နေရာတွေအများကြီးရှိတယ်ပေါ့နော်ကျွန်တော်တို့ကအဲ့ဒီဥစ္စာတွေကိုကျွန်တော်တို့က
ဖော်ထုတ်အောင်
ဖော်ထုတ်အောင်အကောင့်တွေဖော်ထုတ်အောင်ဖော်ထုတ်တဲ့နေရာမှာကျွန်တော်တို့မှာလိုအပ်ချက်ရှိတယ် tourism ရဆိုဥပမာ CAT လို့ခေါ်တာပေါ့နော် communication accommodation transportation ဆိုတဲ့အကြောင်းအရာတွေချောမွေးဖို့လုပ်တယ
်ဆက်သွယ်ရေ
းဟုတ် communication နေရာထိုင်ခဲ့
တ
ယ်ယူပို့ဆောင်ရေးဒါလေးချောမွေ့တယ်ဆိုမှကျွန်တော်တို့ဒီနေရာတွေကလည်းရောက်နိုင်ပါလေဒါမှလည်းဧည့်သည်တွေသွားလို့ရကြအောင်ဥမာထိုင်းနိုင်ငံထိုင်းနိုင်ငံဆိုဘာမှမပြောနိုင်ကြဥမာကျွန်တော်မဲဆောက်လို့ဟာမျိုးမဲဆောက်ဆိုတာပြောမယ်ဆိုရင်ထိုင်းနိုင်ငံရဲ့တောရွာစနေဘုတ်နေရာပဲဒီစနေဘုတ်နေရာမှာသူ့ရဲ့ tourism ကဖွံ့ဖြိုးနေတာသွားတွေ့ရတယ်သွားတွေ့ရတယ်ဆိုတဲ့နေရာမှာဘာရင်းနဲ့ကျွန်တော်တို့ကချိန်တိုးကြည့်လို့ရလဲဆိုလို့ရှိရင်ဥမာကျွန်တော်အဲ့ဒီမှာရှိတဲ့မဲကာဆာဆိုတဲ့ရေတံခွန်လေးပေါ့ဗျာဒီရေတကွန်လေးဟာဆိုရင်ရေတကွန်ကပြောမယ်ဆိုလို့ရှိရင်ရေတောင်မှတတောက်တောက်လောက်ပဲကျနေတဲ့ဥစ္စာလေးတေးသေးလေ
း
เนาะအဲ့ဒီနေရာလေးမှာလူတွေကအဲ့မှာလာပြီးတော့လဲတယ်เนาะပျော်ပျော်ရွှင်ရွှင်ရှိတယ်ရေကလည်းတန်ရှင်းကြည်တောင်း
တော့သိရစဉ်ထားတာပေါ့
စဉ်စဉ်ထားတာโอเคဒီရေတကွန်ဒီရေတကွန်ကကျွန်တော်နိုင်ငံနဲ့ရှင်မယ်ဆိုကျွန်တော်ရှင်မှာရှိတဲ့ရေတကွန်ကျွန်တော်တို့ပြင်ဦးလေဆိုလို့ရှိရင် B4 ရေတကွန်ပွဲကောက်ရေတကွန်ပေါ့ကျွန်တော်ကတုံးတက်ရေတကွန်ကြီးရေတွေလည်းတဝောဝောစီးနေတဲ့ဥစ္စာကြီးကျွန်တော်ရေတကွန်နဲ့တို့ရေတကွန်နဲ့ဘလုံးမရှင်လို့မရအောင်နှစ်ချက်ရှိတယ်ရှင်လို့မရတာကျွန်တော်တို့ကဒီကခုနကပြောရေလည်းအများကြီးလာတယ်ဟုတ်ပြီနော်တားလည်းလာတယ်သူတို့ရှင်မှာရေတတောက်တောက်ပဲကြာတယ်ဒါပေမဲ့ကွာခြားချက်ရှိလာတဲ့တစ်ချက်ကကျွန်တော်ရေတကောင်ကရေတွေတော်တော်ဝောကြာနေတာလည်းအတူအဲ့ဒီရေထဲမှာရေတံဘူးခွန်တွေ plastic 8တွေကျွန်တော်တို့ဒီပေါ့ဘူးခွန်တွေအမိုက်တရိုက်တွေနဲ့စီးနေတဲ့ရေတွေဖြစ်နေတာတပိုင်းဟိုမှာရေကကျတော့တန့်ရှင်းကြည်လင်းနေတာတပိုင်းဒါတပိုင်းမှသွားတွေ့တယ်အဲ့ဒါအပြင်ကျွန်တော်ဒီပွဲကောက်ရေတကောင်ကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့က entrance fee ကလူရောကားရောပေးရတယ်ဗျာဟိုမှာကျတော့သွားလို့ရှိရင်ဘာမှမပေးရအောင်
ဝင်ကြီးမပေးရအ
ောင်ဝင်ကြီးလည်းပေးလို့မပေးရအောင်မပေးရဘဲနဲ့တို့ကတဘောပန်ဝင်ခြင်းကိုထိမ့်သိမ့်တဲ့နေရာမှာတို့အနေနဲ့ငွေကောက်ခံခြင်းမရှိဘဲနဲ့ထိမ့်သိမ့်နေပါလားဆိုတော့ကျွန်တော်တင်ယူခွင့်ရခဲ့တယ
်ငွေကောက်ခံခြင်းမရှိဘဲ
ငွေကောက်ခံခြင်းမရှိ
အိတ်ထရဆိုက်ပြီးတော့ထိမ့်
တယ်တို့ရဲ့ဒီအစိုးရရဲ့ဒါစီမံမှုပေါ့နော
်
တို့ရှိမှာတို့ပြည်သူတွေလာရောက်လဲပတ်တဲ့သူတွေတဘောပန်ဝင်ခြင်းထိမ့်သိမ့်ရတဲ့မှာပါဝင်ပြီးတော့နော်ထိမ့်သိမ့်နိုင်တဲ့ education ကိုတို့လုပ်ထားလို့ပဲဖြစ်မယ်တဆွေးထွေးလို့လည်းမရဘူးအမိုက်ပြစ်လို့လည်းမရဘူးတန့်ရှင်းနေတယ
်ဒါကတော့လူကိုယ်တိုင်ကလည်းထင်သိနေတာပေါ့နော်တို့ရဲ့
လူလူကိုယ်တိုင်ကပါဝင်ထင်သိနေတာရှိကျွန်တော်တို့ရှိမှကြတော့ခုနပြောလို့အမိုက်တွေဖြစ်ထားတယ်ဒီထဲမှာအကုန်လုံးဒီရေကတောက်ချင်စရာလည်းမကောင်းဘူးချိုးချင်စရာလည်းမကောင်းဘူးအဲ့ဒါအပြင်ပတ်စံကောက်တယ်လူလည်းကောက်တယ်ကားလည်းကောက်တယ်အော်ဒီနှစ်ခုကိုရှင်းကြည့်လိုက်တော့ကျွန်တော်တခုဘာသွားပြီးတွေ့လဲဆိုတော့ငါတို့ရှိရဒီကောက်ထားတဲ့ပတ်စံတွေက
တ
ို့ဘယ်ရောက်သွားလဲပေါ့နော
်ဒါတွေကို
ဒီ maintenance အတွက်မတုံးလို့လားခမကပတ်စံလည်းမကောက်ဖဲနဲ့သူတို့ maintain လုပ်နိုင်တာဘာကြောင့်လဲဆိုတော့စဉ်းစားကြရတခုကျွန်တော်ပေါ်သွားတ
ယ်ဆိုတော့ဟိုစီမံခန့်ခွဲမှုပိုင်းထိန်းသိမ်းမှုပိုင်းလူမှုကိုယ်တိုင်ရဲ့ပေါင်းမှု
ပေါင်းဆောင်
တဲ့နေမှာကျွန်တော်တို့ရှင်းလို့မရသေးတဲ့အနေအထားမှာရှိတာပေါ့
နောက်တော့တာဝန်တိမှုပေါ့ဗျာဒီတူတူအနေနဲ့ဒါကပါဝင်လာဖို့ဆိုတော့တာဝန်တတိနဲ့ပါလာမှဟု
တ
်ကဲ့အာဒါရတာဟိုအခုခေတ်ဆန်းနေတဲ့ဒါဟို data ခြေပြုခေတ္တလုပ်ငန်းဆိုတော့ community based ဆိုတာလဲဒါလူထုကတတတအပါလာမှာ
ဟုတ်ကဲ့
အစင်ကြီးအပြေချောင်းမွေးမဲ့ဝင်ငွေတိုးမဲ့အလုပ်လေ
အဲ
ကြောင့်မို့ကျွန်တော်ထင်တာအဲ့ဒီပိုင်းမှာတာဝန်တတိပါလာဖို့ကျွန်တော် educate လုပ်ဖို့ပညာပေးစီစဉ်နေလေးလဲတွဲပြီးလုပ်ပေးဖို့လိုအပ်နေတယ်လို့ယူဆတယ်ဗျာ
ဟုတ်ဆိုတော့ နေရာထိုင်ခင်းပိုင်းနေရာထိုင်ခင်းဆိုတော့မာဘီကဈေးကြီးတာမှာဈေးကြီးလွန်းနေဆိုပြီးတော့နာမည်ဆိုးနဲ့တိတ်ကြော်ကြတာတိတ်ကြော်ကြတာကျွန်တော်တို့အဲခီးသွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ရေးတဲ့စောင်းမတွေဖတ်လိုက်ရင်မြန်မာနိုင်ငံရဲ့ဟိုတယ်ကတွေဈေးကြီးတာအကြီးကျယ်ပါနေကြ။နောက်တစ်ခါကျွန်တော်တို့ကကြက်တာခီးသွားသွားလာရေးအဆင်မပြေတဲ့ကိစ္စအဲ့ဒါတွေရလည်းပဲအများရန်ပါနေကြဆိုဒါတွေကိုခီးသွားလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆိုပြီးလုပ်နေတဲ့လူတွေမမြင်ဘူးလားသူတို့လုပ်ဖို့မစင်စားဘူးလားလုပ်တာရောရှိလားရှင်းတာရောရှိလား
အဲအဲ့ဒီဖက်ပိုင်းမှာတော့ကျွန်တော်ထင်တာဟိုအစိုးရကို night ကိုကတချို့အဲ့လိုမျိုးလုပ်တဲ့ long term plan ပေါ့ရေရှည်စီမံကိန်းနေမှာဟိုထရောက်စွာဖြည့်ရှင်းနိုင်နေတဲ့မရှိနေတဲ့အတွက်ကြောင့်မို့ဝန်ကြီးဌာနအနေနဲ့ရောခေတ္တလုပ်ငန်းအနေနဲ့ရောဒါကြီးကိုဝင်ပြီးတော့တူတက်အင်အားနဲ့တော့လုပ်နိုင်အောင်မယ်လို့မထင်ဘူးဗျာ
ဟုတ်ပါဘူးအဲ့လိုဆိုတော့ဒီဥစ္စာကဖြည့်ရှင်းလို့မရတဲ့ကိစ္စလားခုနနေရာထိုင်ခင်းဈေးကြီးတဲ့ကိစ္စတဲ့ဘူဆောင်ကြီးမှာခက်ခဲရှိတဲ့ကိစ္စဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စလားကို
တလို့တော့မဟုတ်ဘူးဗျဖြည့်ရှင်းမယ်ဆိုလို့ရှိရင်တော့ဖြည့်ရှင်းလို့ရနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့က long term plan နေနဲ့သွားပြီးဖြည့်ရှင်းမှရမှာကျွန်တော်တို့ကဒီ short term နဲ့မှာတော့ချက်ချင်းကြီး boom နေဆိုပြီးထပြီးတော့ဒီအာဟိုဟိုတယ်ကားတွေချက်ချင်း short ချလိုက် short ချလိုက်တာနဲ့ဧည့်သည်တွေဝုန်းနေရောက်လာမယ်ဆိုတာမျိုးလည်းမဖြစ်နိုင်ဘူးလေကျွန်တော် long term plan တစ်ခုနဲ့လုပ်ရမယ
်
long term plan တစ်ခုနဲ့လုပ်မယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကပြည်တွင်းမှာလိုအပ်ချက်တွေရှိတယ်လို့ပြည်ပနိုင်ငံတွေနဲ့ကျွန်တော်တို့ချိန်ထိုးပြီးရှင်ရမယ့်အပိုင်းလေးတွေရှိလာတယ
်။
အဲ့ဒီအတွက်ကျွန်တော်တို့ဒီလုပ်ငန်းစဉ်တွေကိုအကောင့်တွေဖော်နေတဲ့သူတွေပေါ့။ဒါဆိုကျွန်တော်တို့ tourism ဆိုတာ industry အကြီးတစ်ခုကို service industry အကြီးတစ်ခုလုံးနဲ့ပတ်သက်နေတဲ့အတွက်ဒီ service industry အကြီးတစ်ခုလုံးမှာပါဝင်ပတ်သက်နေတဲ့သူတွေအားလုံးကညီညာထကြစွာအကောင့်တွေဖော်မှဖြစ်မှာ
။ဟုတ်ကဲ့။ဆိုတော့ tourism နဲ့ပတ်သက်ရင်ကျွန်တော်တို့အများအပြားဘေးထွက်ဆူချိုးဆိုတာလည်းရှိတယ်။အခုကုန်စက်တိုင်းကမှာပြရအခုဝါရင်ဟလာအလန်းညွန်နေအတွေ့အကြုံရဖြစ်တဲ့လောက်မဖြစ်သေးဘူးလာတဲ့လောက်မလာသေးဘူးဆိုတော့ဒီအချိန်နေမှာခုနဘေးရွယ်ဆူဆူဖြစ်တဲ့သဘောပတ်ဝန်းကျင်ထိခိုက်တာတို့ကျွန်တော်တို့ရဲ့ရှေးအောင်ဆောက်ဦးတွေပျက်စီးတာတို့အဲ့ဒါတွေရောအလားလာအချိန်တွေကလက်ရှိအချိန်တွေကစိုးနေပြီလားစဆိုးစားပြုတ်နေပြီလားဒါမှမဟုတ်အဆင်ပြေနေသေးလားပြဿနာမရှိသေးဘူးလ
ားစဆိုးစားပြုတ်နေပြီလို့ပဲပြောရပါတယ်
ဆိုတော့ဘေးရွယ်ဆူဆူတွေစခံစားနေရ
တာတော့ tourist တွေပေါ့ကမ္ဘာလက်ခီးတော်တွေခက်စိတ်စိတ်ရောက်တဲ့ဒေတာမှာအဲ့ဘေးရွယ်ဆူဆူလေးတွေတော့မြင်ရပါတယ်ပကမ္ဘာအင်းလေးမှာပေါ့အဲ့လိုမျိုးဟာလေးတွေမှာတခါလေအဲ့လားလေးတွေစမြင်ရလာတဲ့အပိုင်းတွေမှာတွားရှိတယ
်။
နောက်တချို့ပကမ္ဘာပေါ့ဆိုရင်ဒါတခါလေအတမတ်တရစီမင်းစီကံလိုက်မနာလာတယ်။တခါလေကျတော့ဘာမှမဟုတ်ပဲနဲ့ဟိုစီကံပေါက်ပြမှုလေးတွေ
ဟို
ကျွလွန်လာလေးတွေ့ရတယ
်။
နောက်ပြီးတော့တခါလေမွေးတောက်စားပြီးတော့မလုတ်တင်တာတွေလုတ်တဲ့ဟာတွေရှိတယ်။နောက်တခါလေဖျားဝတ်တကံမြေတွေမှာမတင်လျော်တဲ့ကိစ္စတွေကိုသူတို့ဒါတိလို့ပဲဖြစ်ဖြစ်မတိလို့ပဲဖြစ်ဖြစ်အဲ့လိုမျိုးလောက်ပြီးကျွလုံမိနေတဲ့ဟာလေးမျိုးတွေဟာလေးတွေကခက်ဆစ်စိတ်တော့ပုံပြကြလာလေးရှိပါလေဘေးထွက်ဆိုးကျိုးဆိုပေမဲ့လည်းဒီခါလေးကျွန်တော်အနေနဲ့ဒီခါလေးပုံမြင်နေတဲ့ဘေးထွက်ဆိုးကျိုးကတော့ကမ္ဘာလက်ခီးတွေဆိုတာထက် between ခီးတွေတွေစကမဲဆိုအမိုက်ပစ်ကဒါကတခုတော်တော်ကြီးတယ်
ခီးသွားလို့ကျွန်တော်လုပ်လို့ဆိုရင်တော့စိုက်နာပဲပေါ့နော်ပြီးရတော့
ကမ္ဘာလက်ခီးတွေရောက်တဲ့နေရာတိုင်းမှာဟိုပြည်တွင်းခီးတွားတွေကလည်းခါတိုင်းတက်ဆိုင်ပို့ခီးတွားလာတဲ့အချိန်မှာသူတို့တွေစီကမ်းမဲ့ဆိုတော့ပြစ်လာတဲ့အမိုက်တွေကကျွန်တော်တိုင်းပြည်ပုံရိပ်ကိုကြားစေတဲ့ဘေးထွက်ဆိုကျိုးတော်တော်ကြီးကြီးဖြစ်တာကိုကျွန်တော်သတိထားမိတ
ော့ဆိုတော့တောင်ရှိတဲ့လူတွေကသတိထားမိပါရဲ့လားကိုကိုနီအဲ့ဒါကိုသူတို့တိုင်မှုတွေ့မှုဖြည့်ရှင်းမှုစူးစမ်းနေပြီလားလုပ်နေပြီလား
အဲသတိထားမိလားဆိုတာနေရာအားလုံးနဲ့ပတ်သက်ရင်တော့သူတို့သိချင်ပါလေသိမယ်ကအကုန်လုံးတော့မသိနိုင်ဘူးဥပမာကျွန်တော်တို့အမြဲတမ်းတောင်းနေကြနေရာမျိုးချက်ချိုးလို့နေရာမျိုးဆိုလို့ရှိရင်မြင်မကောင်းအောင်အမိုက်တွေကတောင်ပေါ်ကကြည့်လိုက်တာနဲ့ဧည့်သည်တွေကိုယ်တိုင်ကဟောက်ွားတယ်မင်းတို့ဒီလိုပဲလားဆိုတာမျိုးအပြောခံရတယ်ပေါ့နော်မြင်နေရတယ်ဒီအမိုက်စွန့်ပစ်တဲ့ကိစ္စတွေနော်အဲ့ဒီအတွက်ဒီနေရာတွေကတော့ဒီလိုနေရာမျိုးတွေတော့သိနိုင်တာပေါ့တချို့မသိနိုင်တဲ့နေရာတွေလည်းရှိပါလိမ့်မယ်ဟု
တ်ကဲ့ဟုတ်ပါဘူးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ဟုတ
်ကဲ့ကိုကြော်တဲ့အစီအစဉ်ထုတ်လုပ်ခဲ့တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE ကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOE American အတန်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
် VOE မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်မြန် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်တနင်္လာနေ့မနက်ဖေဗီယိုအမေရိကန်တန်ရက်2019ခုနှစ်ဇူလိုင်လ10ရက်မနက်9:00အထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49ရိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍနဲ့အတူဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်မှာတော့
ဒီခိုင်ပြည်နယ်မောင်နှံဘက်ကအခြေအနေကိုကြည့်ပြန်ရင်လဲကြေးရွာတွေမှာမွတ်စလင်ကျမ်းဖက်သမားတွေရဲ့လှုပ်ရှားမှုစိတ်လာတာတွေ့ရပါတယ်တို့ကိုမနာခံ
နဲ့ခိုင်ပြည်နယ်ပြဿနာပြန်သုံးသပ်အဖြေရှာဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့ကဘာတလောကထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတနာကျော်အစီအစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစာတွေသောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOE ကိုအမြဲတမ်းနားဆင်အားပေးပြီးတော့အကြံပြုပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေရဲ့စာလေးတွေကိုအရင်ဖော်ပြပေးခြင်းပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သောရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်။အခုလိုမျိုး VOE ရဲ့ရုပ်သံဌာနမြင်ရကြားရတာကြောင့်ဘုဟုတ္တပိုတိုးတက်ပြီးအသည့်တရားပိုရှိလာလို့အရာရာတိုင်းကိုပိုနားလည်နိုင်လာပြီးတော့ကုချင်းစာတရားပိုထားတတ်လာနိုင်တာ VOE ကြောင့်ပါခင်ဗျာ။
ရမင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တဲ့ဖြစ်ပုံရပါတယ်နော်
။ VOA ကိုကျေးဇူးတင်ပါတယ်ရှင်။ George Crow နဲ့ဒေါ်လလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်
။ဟုတ်ကဲ့ပါ။ George Crow နဲ့ Andy ဒေါ်လလတန်းကိုပြောလိုက်ပါမယ်ရှင်။ဦးမြအောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလံအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါ။သောရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်။ကျမတို့ VOA မြန်မာပိုင်းကနေပြောတိုက်ရိုက်လေလံဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှ2ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်။ဒီအစီအစဉ်မှာသောရရှင်နေကိုတိုင်းပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လေကိုယ့်ရဲ့အမြင်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOA email ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA သောရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တက်လူရဲ့စာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မျှတစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုန်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော်တို့ VOA သတင်းဌာနအနေနဲ့လည်းဘယ်ဘက်ကမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားလုံးဆိုင်လှုံ့ဆော်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်ဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးရတဲ့ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖြားဒေသတခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်။ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်။သတင်းတွေဖတ်ခွင့်ရလို့လေ။အတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဖအန်ကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖအန်သားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါတယ်
။ VOA ခင်ဗျာအမြဲတမ်းအားပေးလျက်ပါ။နိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ကျွန်တော်တယောက်တည်းရဲ့ဆန္ဒပါကျေးဇူးတင်ပါတယ
်ကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့အမှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ဗြိတိရှ်အမျိုးသား pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American Pop DAD ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တည်ဆိုပေးထားတဲ့သတင်းဖြစ်ပါတယ်
တချင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်ပထမဆုံးစထွက်တဲ့သတင်းပတ်မှာကို review ကနေနားထောင်မှုပေါင်း25သန်းနောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်တချင်းတစ်ပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီတချင်းနဲ့မှာ Zayn ဆိုတာရော Taylor Swift ဆိုတာရောအရန်ကောင်းပါလေလို့ Entertainment Weekly Magazine ကပြောပါရယ်ဒီသချင်းက Zayn One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နဲ့မှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါရယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နဲ့ဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါရယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နဲ့ကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါရယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါZayn and Taylor Swift I don't wanna live forever ဆိုတဲ့သချင်းကိုနားထောင်ကြည့်ပါအောင်နော်Taylor Swift ရဲ့ I don't want to live forever ဆိုတဲ့သင်္ကေတနားဆင်ကြရတာပါရှင်။အခုတော့မြန်မာနိုင်ငံကမျက်မှောက်ရေးရာကိစ္စရပ်တွေနိုင်ငံရေးနဲ့လူမှုရေးရာသတင်းရပ်တွေပေါ်မှာသရရှင်တို့ရဲ့အမြင်အမျိုးမျိုးကိုရေးလာကြတာတွေကိုဖော်ပြပေးစင်ပါတယ်။မြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့သရရှင်ရဲ့အမြင်တချို့ကိုဝေမျှနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတရံကနေကိုရန်အထိအတန်းနဲ့ဆောင်ပွဲအောင်ရှုံးသတ်မှတ်တဲ့စနစ်ကိုပဲဖျက်ပြီးတော့အရေးချင်းအစ်စ်သတ်မှတ်တဲ့စနစ်အစားထိုးဖို့မြန်မာနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြင်သုံးလာတဲ့အဲဒီဆောင်ပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ဝစီယာဆိုတဲ့သောရရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးသင့်ပါတယ်ဆိုပြီးတော့အခုလိုအကြံပြုလာပါတယ်။
တင်ကြားရေးပိုင်းနဲ့ဆိုင်တဲ့လှုပ်ထုံလုံနည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးကျင့်သုံးမူပြန်ပြလိုပါဘူးဒါပေမဲ့စနစ်နှမျိုးကိုတော့ပြောချင်ပါတယ်ပထမတစ်မျိုးကငါလှုပ်တလို့လှုပ်ငါတွက်တဲ့အတိုင်းတွက်ငါဖြေတဲ့အတိုင်းဖြေဆိုတဲ့စနစ်မျိုးပါចောင်းသားကိုတွေးခေါ်စေခြင်းမပြုပါဘူးဒီလိုစနစ်ကစာမျိုးပွဲမှာအမှတ်များများရနိုင်တယ်ပြဿနာကိုကိုယ်တိုင်ဖြေဖို့မစွမ်းနိုင်ပါဘူးအများရန်ဆရာရှာရတတ်ပါတယ်ဒုတိယတင်ကြားနည်းစနစ်ကတော့ចောင်းသားကိုဘက်ပေါင်းစုံအောင်ချပြတယ်အသေးစိတ်ရှင်းပြတယ်ပြီးရင်ចောင်းသားကိုကိုယ်တိုင်ဖြည့်ရှင်းခိုင်းတယ်တွက်ခိုင်းတယ်သူတို့တတ်တလောက်မတ်တလောက်လုတ်ပြတာကိုလက်ခံပြီးသူတို့ကိုယ်တိုင်ပြဿနာများကိုဖြည့်ရှင်းတတ်အောင်လက်ကျင့်ပြုစုပြောထောင်ပေးတဲ့ပညာရေးစနစ်ပါဒီစနစ်ကစာမေးပွဲမှာအမှတ်များမယ်လို့အမှတ်မခံနိုင်ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာတွေးကြုံလာမဲ့ပြဿနာမျိုးစုံကိုဆရာရှာနေစရာမလိုပဲကိုယ်တိုင်ဖြည့်ရှင်းနိုင်ပါလိမ့်မယ်ဒီတော့ပထမပြောတဲ့ပညာရေးစနစ်ကဆရာကိုရှာနေရတဲ့ကျွံပညာရေးစနစ် Dutia Sanejaro, Mimikura and Pishinai on Timne Sinisro, Pesinico Twajamale, Barigo Belo Pinsinjamale, Tassan to Miago, a T. Bilai Bare.
Nimana Pina is in a building down and Muna, but they were not as Sweeney Lare, the Facebook of my Sweeney Lare, Doras and Nato Uga, Tanso Psepari, Tugaro.
Let's see Pina is in a Pionleme, Sweeney, Pio Marigaro, Miaiba. Not in a letter, Minirago, Pio Mesue, Pina is in a Jonsia, Jonsia Marigu, Pionleno, Pina is Nica, Gauna Valime. Jonas Suragaro, Pionlebu, alone luerelli. Not who are Miva, Sadin Yong Sura, Jonasi, my Sadin Yong Pilamava. Sierre Mivari, Sadin Yongu, two tatami, Blue Jong Tamle, Eragajaro, Nanganone Sinelli. Jonah Mivarigu, a low kind Quinlan Pia Maga, Nangano Poma Mudini Vare.
Tatami Ripsina Tapodre, Jonah Mivari.
ဒါသမီးတွေပညာတတ်ဖို့အတွက်ကျောင်းသားမိပါတွေဒီပညာကိုပေးနိုင်စွာရှိတဲ့အပေါ်မှာလည်းမူတည်ပြီးတော့အဲ့လိုကိုင်ရှိမှရမှာပါဒါကြောင့်မလို့ဒါလည်းနောက်ဆုံးနိုင်ငံတော်နဲ့သက်ဆိုင်ပါတယ်ဆိုပြီးတော့ဒေတာနဲ့ဒေါ်လာရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်တို့ဗီဒီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်
ဒီတောင်းလာတဲ့တောရရှင်နေထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရဲ့အောင်တော်မူတုံးလက်မာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မေတ္တာတိလက်ဆောင်တစ်ပုဒ်ပါလာတာပါမြေစုမွန်ဆိုတဲ့တောရရှင်ကအစောရောဝနာရဲ့အနီးဆုံးလူဆိုတဲ့သချင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီတောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူတုံးလက်မာနေထိုင်တဲ့ ချစ်သောရရှင်နဲ့အားလုံးရောလက်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ Not for me le Moments sanan tama Yeong jung se pan kan le re Ne ai sa pa no Jeon do du ai ma la la ma po ja Go ha de chil le na ne cho tae ma Yeong ji sae chang me sa po che ani jong lu ba Mo ba ne Do ka le jo dwe ka Yes, I may attend to both, but I attend my Lord. Do you think that through my mind when I see that car, could you tell me the other? And do you think I could like what I say, and he's a blue eye? Little, 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 yes, I may so don't talk so loud. Don't you need it?Lose me, I'm here. Don't let it cool down. We don't know if you're missing the goodbye. I am in the trap or two. Do a table. Oh, I need to say I do that.
ဝနာတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ပြည်ဦးကိုလည်းစာရေးကြပါအောင်နော်။တော်ရစင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Not for me le Moments sanan tama Yeong jung se pan kan le re Ne ai sapano tunadu e mala la me poja ko hatchele na le to pema e un tu se ta me sapoche ni zo lua muva ne to kare tong tue ka e sana a chen ta po se a te ma no tu chen bu tu ma me men si e ka ko dio te me ti ya ba e un ti a ko lai po a che e ni zo lu a ni zo me ra me me ra ma e sa na so zo to ka so ra to ni ne re si tu me ko ka i so ra
season tolling ပြီးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာနေ့မနေ့ပိုင်းတွေမှာနှာစင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါဦးမယ်ရခိုင်ပြည်နယ်ပြဿနာပြန်သုံးသပ်အဖြေရှာဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြချက်ကိုမတ်အင်ချင်းနိုင်ကအကူအညီတင်ဆက်ထားပါလိမ့်ရှင
်ပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်မြို့တော်စစ်တွေမှာကားတစ်စီးပေါ်ကမွတ်စလင်အုပ်စုတစုလူစုလူဝေးနဲ့ဝိုင်းဝန်းတိုက်ခိုက်တာခံရလို့တယောက်သေပြီး6ယောက်ဒဏ်ရာရတဲ့အကြမ်းဖက်မှုဖြစ်စဉ်တစ်ခုဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရတဲ့6ယောက်ထဲမှာ2ယောက်ကအတွင်းလူနာအဖြစ်ဆေးကုရပါတယ်။လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေညင်သက်နေခဲ့တာကာလတော်ကြာပြီးနောက်အခုဖြစ်ပေါ်လာတဲ့ပြဿနာဟာပထမဦးဆုံးသောလူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတစ်ခုဖြစ်ပါတယ်။အလားတူမွတ်စလင်အများစုနေထိုင်တဲ့မောင်တော်ဒေသဘက်မှာလည်းအခြေအနေမကောင်းပါဘူး။ပြည်ဝဲအကျန်းဖက်တင်နှံပေးတဲ့နေရာတစ်ခုကိုလုံညုံရေးတပ်ဖွဲ့တွေကဖော်ထုတ်နိုင်ခဲ့သလိုအကျန်းဖက်သမားတွေကတပ်ဖြတ်ခဲ့လို့အပြစ်မဲ့ပြည်သူ42ယောက်တေဆုံးခဲ့ပြီး23ယောက်ပျောက်ဆုံးနေစေလို့သိရပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကနေစေအုပ်ချုပ်ရေးအမိန့်တရထုတ်ပြန်ပေးဖို့ပြည်ခိုင်ပြိုးအပါဝင်နိုင်ငံရေးပါတီ14ခုကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရခိုင်ပြည်နယ်ပြဿနာဖြေရှင်းနိုင်မှာလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြဿနာရဲ့အတိတ်အနှက်ကိုသိနိုင်ဖို့စစ်တွေမျိုးမှာမွတ်စလင်တွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ကိုပြန်လည်လာကြည့်ဖို့လိုပါလိမ့်မယ်။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကစစ်တွေဓာပိုင်ကယ်ဆယ်ရေးစခန်းကဥမျက်နိုင်အပါအဝင်မွတ်စလင်10ယောက်ဟာတပ်တွေထွက်ဆိုဖို့အတွက်စစ်တွေမျိုးတရားရုံးကိုရဲတပ်ဖွဲ့ဝင်အဆောက်အအုံတွေပါပြီးကားတစီးနဲ့သွားပါတယ်။သူတို့ရဲ့ကားနောက်ကနေဦးလာမြင့်ခေါ်နူရူမာမောက်ရင်မောင်းအပါအဝင်မွတ်စလင်ခုနှစ်ယောက်ကလည်းကားတစ်စီးနဲ့လိုက်ပါသွားတယ်လို့နိုင်ငံတော်တိုင်းပြည်ငံယုံသတင်းထုတ်ပြန်ချက်အရသိရပါတယ်။အဲ့ဒီခုနှစ်ယောက်ဟာတရားရုံးကနေစစ်တွေအမှတ်နဲ့ရဲစခန်းကိုသွားပြီးမိကျစ်ဆက်လန်းရောင်နီဦးစိတ်ကန်းကိုသွားဖို့လုံခြုံရေးတောင်းပါတယ်။အဲ့ဒီနောက်စခန်းကလုံခြုံရေးတပ်သားတယောက်ထည့်ပေးလိုက်ပြီးရောင်နီဦးစိတ်ကန်းကိုအရောက်မှာအခုလိုလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်ခံရတာဖြစ်ပါတယ်။လူအုပ်ကြီးကအုတ်ခဲရီနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတဲ့အတွက်ပါသွားတဲ့ကားပျက်စီးသွားသလိုတယောက်တည်း6ယောက်ဒဏ်ရာရအလုံးထိခိုက်ခဲ့တာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေပေါ်ပေါက်ပြီးနောက်ပိုင်းစစ်တွေဧရိယာကမွတ်စလင်အလုံးနီးပါးလောက်ဟာအစိုးရသတ်မှတ်ထားတဲ့ဒုက္ခသည်စခန်းဧရိယာထဲမှာပဲနေထိုင်ကြရပါတယ်။စခန်းဝင်ပေါက်ထွက်ပေါက်တွေမှာရဲကင်းနဲ့ရဲစခန်းတွေရှိပြီးစခန်းပြင်ဘက်ထွက်ချင်ရင်ရဲတပ်ဖွဲ့စီကခွင့်ပြုချက်တောင်းတချို့အခြေအနေတွေမှာရဲတပ်သားတွေရဲ့လုံခြုံရေးအဆောက်အအုံနဲ့ထွက်ကြရပါတယ်။ခွင့်ပြုချက်တစုံတရာမရဘဲအပြင်ထွက်ခွင့်မရှိကြပါဘူး။အခုကိစ္စမှာဦးလာမြင့်ခေါ်နူရူမာမောက်ပါဝင်တဲ့ခုနှစ်ယောက်ဟာစခန်းအပြင်ဘက်မှာရှိတဲ့တရားရုံးကိုထွက်တာခွင့်ပြုချက်ရလို့ထွက်တာဖြစ်နိုင်ပါတယ်။ဒါအပြင်သူတို့အနေနဲ့ရောင်နီဦးစိတ်ကန်းသွားဖို့အမှတ်နဲ့ရဲစခန်းမှာခွင့်ပြုချက်တောင်းခွင့်ပြုချက်ရလို့လဲရဲလုံခြုံရေးတယောက်ထည့်ပေးလိုက်တာဖြစ်ပါတယ်။
တကယ်ပြဿနာကရဲလုံညုံရေးတယောက်ပါပြီးရောင်နီဦးစိတ်ကန်းကိုရောက်သွားတဲ့အဲ့ဒီမွတ်စလင်အဖွဲ့ကိုလူအုပ်ကြီးကအုတ်ခဲတွေနဲ့ပစ်ပေါက်ဝိုင်းဝန်းအကြမ်းဖက်တိုက်ခိုက်ကြတာပါရဲတပ်သားရဲ့အကူအညီကိုလည်းရခဲ့ကြဖို့မပေါ်ပါဘူးဒါကိုကြည့်ရင်ရခိုင်ပြည်နယ်တွေကလူမှုအတိုင်းအဝန်းတစ်ခုကြားမှာအမုန်းတရားတွေနည်းနည်းလေးမှပြက်ပြယ်မသွားသေးတဲ့အပြင်အခြေအနေပေးတာနဲ့အကြမ်းဖက်ဖြည့်ရှင်းမယ်ဆိုတဲ့စိတ်ထားမျိုးရှိနေသေးတာကိုကြည့်ရင်ပြည်ပခန့်ဖြည့်ရှင်းရေးတိုးတက်မှုမရတာကိုထင်ထင်ရှားရှားတွေ့နိုင်ပါတယ်ရခိုင်ပြည်နယ်မောင်နှံဘက်ကအခြေအနေကိုကြည့်ပြန်ရင်လည်းကျေးရွာတွေမှာမွတ်စလင်ကျမ်းဖက်သမားတွေရဲ့လှုပ်ရှားမှုစိတ်လာတာတွေ့ရပါတယ်။သူတို့ကိုမနာခံတဲ့ကျေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေအစိုးရကိုသတင်းပေးတယ်လို့သူတို့ယူဆရသူတွေသူတို့အတွက်အန္တရာယ်ရှိလာနိုင်တယ်လို့ယူဆရသူတွေကိုအကျမ်းဖက်သမားတွေကပြစ်မှတ်ထားသတ်ဖြတ်မှုတွေများလာတာတွေ့ရပါတယ်။ဒါအပြင်ကျူးလွန်သူတွေကိုအစိုးရဘက်ကဖမ်းဆီးအရေးယူနိုင်မှုအားနည်းနေသေးတာကိုလည်းတွေ့မြင်နေကြရပါတယ်။
ဒါရီကိုကြည့်ရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ရခိုင်ပြည်နယ်ပဋိပက္ခပြဿနာဖြေရှင်းရမှာတိတ်ပြီးတိုးတက်မှုရတဲ့ပုံမတွေ့ကြပါဘူး။ဒါနဲ့ပတ်သက်ပြီးအကြောင်းအမျိုးမျိုးရှိနိုင်ပါတယ်။ပထမအကြောင်းကတော့ရခိုင်ပြည်နယ်ပြဿနာမှာဒေါအောင်ဆန်းစုကြည်ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကြီးပဲတသက်ဖြေရှင်းလို့မရတဲ့ပြဿနာပါ။အစိုးရတည်တက်ပြီးတိတ်မကြခင်2016ခုနှစ်အောက်တိုဘာလမှာဒေသခံမွတ်စလင်တွေကနေချားဆောင်ရဲဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကစပြီးနယ်မြေလုံခြုံရေးပြတ်ပြားတပ်မတော်နဲ့ရဲတပ်ဖွဲ့ကလုံခြုံရေးကိုဦးစားပေးဆောင်ရွက်နေရတဲ့အနေအထားရောက်သွားစေပါတယ်။နောက်ဆက်တွဲအနေနဲ့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်တဲ့အခါလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာကစွပ်စွဲလာလို့အစိုးရတပ်မတော်နဲ့ပြည်ထောင်ရေးကစုံစမ်းစစ်ဆေးရေးကော်မရှင်တွေတီးခြားစီဖွဲ့ပြီးစုံစမ်းရတဲ့အနေအထားထိရောက်သွားရတယ်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကလည်းအချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင် Fact Finding Mission စီလုပ်ဖို့စူးစမ်းလာတဲ့အထိပြဿနာကိုပိုဆိုးရွားလာစေပါတယ်နောက်ပြဿနာကြီးတစ်ခုက NLD အစိုးရလုတ်ကင်တာအများစုကိုပြည်내လွှတ်တော်နဲ့ရခိုင်အမျိုးသားပါတီကဆန့်ကျင်ကန့်ကွက်နေတာပါ။ပြည်မကြီးမှာဆိုရင်ပြည်ခိုင်ဖြိုးနဲ့သူ့မဟာမိတ်ပါတီတရားစင်ကျော်ကလည်းရခိုင်ပြည်နယ်အရေး NLD ပါတီအကောင့်ထဲပေါ်သမျှအမဲလိုလိုဆန့်ကျင်နေတာကနေအခုနောက်ဆုံးရခိုင်ပြည်နယ်မှာစစ်အုပ်ချုပ်ရေးပြဋ္ဌာန်းပေးဖို့အထိတောင်းဆိုလာတာတွေ့နိုင်ပါတယ်။ဒီလိုအခြေအနေအောက်မှာ NLD အစိုးရအကောင့်ထဲပေါ်နေတဲ့ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းပြန်လည်တင့်မြက်ရေးလူခွင့်ရေးအခြေအနေတိုးတက်လာစေရေးနှစ်ရှည်လများဒုက္ခတွေစခန်းရောက်သွားသူတွေသူတို့အိမ်သူတို့နေရာမှာပြန်လည်နေခွင့်ရစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်လူမှုပဋိပက္ခတွေရှော့ချနိုင်ရေးစတဲ့ရည်မှန်းချက်တွေအလုံးဘာမှတိတိယောက်ယောက်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူ
းဒီအတွက် NLD ပါတီအာဏာရလာခြင်းကနေစဒီကနေ့အချိန်ထိရခိုင်ပြည်နယ်မှာဖြစ်ပျက်သမျှတွေနဲ့ပတ်သက်ပြီးအကောင့်ဘက်ကိုတိုးတက်မှုရှိမရှိအခြေအနေတွေဆိုးရွားလာရင်လည်းဘာကြောင့်ဆိုးရွားလာလဲဆိုတာကိုပြဿနာနဲ့တကယ်သက်ဆိုင်နေတဲ့အစိုးရတပ်မတော်နဲ့ရခိုင်မျိုးသားပါတီအပါအဝင်ဘက်အားလုံးကအသေးချာစနစ်တကျပြန်လည်ဆန်းစစ်သင့်ပါပြီလိုအပ်ရင်ရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းအဝန်အကျိုးရှိစေမဲ့ပြည်နယ်အကျိုးဖြစ်ထွန်းစေမဲ့တိုင်းပြည်ပုံရိပ်ပြန်ကောင်းလာစေမဲ့မူဝါဒအစ်စ်တွေကိုရဲရဲဝံ့ဝံ့ချမှတ်အကောင့်ထဲပေါ်သိမ့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website မှာလည်းအတန်ပိုင်းနဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့တင်ဆက်ပေးမယ့်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ဂျပန်နိုင်ငံကအမျိုးသားတအုပ်မှာဆီလီကွန်အယုတ်မကိုအများအပြားနဲ့တတ်မှတ်ပေါင်းသိမ်းနေပါတယ်။မာဆာယူကီအိုဇာကီလို့ခေါ်တဲ့အမျိုးသားဟာလူအမျိုးသမီးဇနီးဖြစ်သူနဲ့ဆယ်ကျော်သက်အရွယ်သမီးမိန်းကလေးတအုပ်ရှိသူဖြစ်ပြီးတော့တိုကျိုမြို့ကအိမ်တလုံးမှာအတူနေထိုင်တာလည်းဖြစ်ပါတယ်။ဇနီးဖြစ်သူဟာကလေးမွေးပြီးကတည်းကသူနဲ့အတူလိမ်မဆက်ဆံဖြစ်ထောတဲ့အတွက်အခုလိုဆီလီကွန်အယုတ်မမာယူနဲ့ပေါင်းနေရတာလည်းဖြစ်ပါတယ်။အစပိုင်းမှာတော့သူဇနီးနဲ့သမီးဖြစ်သူကဒေါသထွက်ကန့်ကွက်ကြပေမဲ့လည်းနောက်ပိုင်းမှာစိတ်မသက်မသာနဲ့ပဲသဘောတူခဲ့ကြပါတယ်။အသက်45နှစ်အရွယ်ကာယကြန့်ခိုင်ရေးဆရာတဦးဖြစ်တဲ့အိုဇာကီဟာဒီမာယူအယုတ်မကိုအယောင်းဆိုင်မှာမြင်ကလေးကသဘောကျနှစ်သက်ခဲ့ပြီးသူ့အယုတ်မကိုအဝတ်အစားတွေလက်ဝတ်ရည်ရည်နာတွေပါစီရင်ထားပါတယ်။လူအမျိုးသမီးနဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်အိုဇာကီလိုမျိုးအယုတ်မကိုယူတဲ့အမျိုးသားအရေးအတွက်ဟာဂျပန်နိုင်ငံမှာတဖြည်းဖြည်းများလာနေပါတယ်။ဂျပန်အမျိုးသမီးတွေဟာ အသဲနှလုံးအေးဆက်သူတွေဖြစ်ပြီးတကူကောင်းဆန်တယ်လို့လည်းဟိုဇာကီကပြောပါရယ်မာယူအယုံမဟာသူ့အတွက်အမြဲတမ်းရှိနေပြီးတော့သူ့ပြဿနာတွေအတွက်ညှဉ်းညူတဲ့တွေကိုလည်းနားထောင်ပေးတဲ့အတွက်အတူတူတသက်လုံးရှိကျင်တယ်လို့ပြောပါရယ်ခင်ဗျာ
ဂျပန်နိုင်ငံကအသက်68နှစ်အရွယ်ရဲဝင်တဲ့ဟောင်းတူဟာကမ္ဘာမှာ Hello Kitty ကြောင်ရုပ်လေးအများဆုံးစုဆောင်သူတူဖြစ်လာပါတယ်။မာဆာအိုဂန်ချီဟာဒေါ်လာ300ခွဲလောက်တင်ကြီးရှိတဲ့မျက်နှာဝိုင်းဝိုင်းနဲ့ Hello Kitty ကြောင်ရုပ်လေးတွေအများဆုံးပိုင်ဆိုင်ပြီးဂင်းနဲ့ကမ္ဘာအစင်ချင်းတင်ခဲ့တာပါ။သူ့ဘဝတစ်လျှောက်လုံးရာဇဝတ်သားတွေဖန်ဆီးဖို့လုံပန်းခဲ့ပြီးတဲ့နောက်အခုအချိန်မှာတော့ကမ္ဘာတဝန်းကအမျိုးသမီးငယ်လေးတွေနှစ်သက်သဘောကျတဲ့ပန်းရောင်နဲ့အဖူရောင်ရှိတဲ့ကြောင်ရုပ်လေးတွေကိုစုစည်းဖို့ကြိုးပမ်းနေတာဖြစ်ပါတယ်။Hello Kitty ကြောင်ရုပ်တွေကြီးစုထားတဲ့တီးတဲ့အိမ်ကလေးတစ်လုံးစောက်ထားပြီးကဘာလက်ခီးသွွားတွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။သူဟာအဲ့ဒီကြောင်ရုပ်လေးရဲ့ချစ်စပွဲမျက်နှာလေးကြောင့်ငဲငယ်လေးကလေးကသဘောကျနှစ်သက်ခဲ့တာလို့လည်းပြောပါတယ်။1984ခုနှစ်မှာစတင်မိတ်ဆက်ပေးခဲ့ပြီးတော့အခုခါမှာတော့ဂျပန်နိုင်ငံရဲ့ဆွဲဆောင်မှုအရှိဆုံးနိုင်ငံခြားပို့ကုန်တမျိုးလည်းဖြစ်နေပါပြီ။ဂန်ချီရဲ့အမျိုးသမီးကလည်းသူ့ယောက်ျားရဲ့ဝါသနာကိုအပြည့်အဝထောက်ခံသူဖြစ်ပါတယ်ရှင်။
ဒီကတဲ့အင်္ဂါနေ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့မှာနှင်းစင်ကျင်းပမြဲဖြစ်တဲ့နယူးယောက်မြို့ Coney Island ရဲ့ Hot Dog အစားအသောက်ပြိုင်ပွဲကိုရိုးရာမပြတ်ကျင်းပခဲ့ပါဗျာ။ဒီပြိုင်ပွဲမှာမနစ်ကအနိုင်ရခဲ့သူဖြစ်တဲ့ Joey Josh Chestnut ဆိုသူကပဲအနိုင်ရသွားတာဖြစ်ပြီးတော့ Hot Dog အသားချောင်းနဲ့ပါမုတ်82ခုကို10မိနစ်အတွင်းမှာစားပြခဲ့တာပါ။ဒီပွဲမှာသူအခုလိုအနိုင်ရတာဟာ10ချိန်မြောက်ဖြစ်ပြီးတော့ဒီနှစ်မှာတော့မနစ်က3ချိန်ထက်ပိုမြန်လာတာလည်းဖြစ်ပါတယ်။ကမ္ဘာစံချိန်လည်းဖြစ်သူ့ကိုယ်ပိုင်စံချိန်လည်းဖြစ်တဲ့83ခုခွဲကိုတော့အကျိုးပွဲတွေမှာတော့စားပြခဲ့တာဖြစ်ပြီးတကယ်ဘောလုံးပွဲမှာတော့82ခုပဲစားနိုင်ခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာလူပေါင်း3000ကျော်ပါဝင်ခဲ့ပြီးတော့ပြိုင်ပွဲတစ်ခုမှာဆိုရင်လူ14ယောက်တစ်ပြိုင်တည်းပြိုင်ကြရတာပါ။ Hot Dog အသားချောင်းနဲ့ပါမုတ်ကိုစားပြရတာဖြစ်ပြီးတော့မြန်မြန်စားနိုင်ဖို့အတွက်ပါမုတ်တွေကိုရေစွတ်ပြီးညှို့ချတာလည်းဖြစ်ပါတယ်။အမျိုးသမီးတွေအတွက်လည်းတီးတန့်ပြိုင်ပွဲကျင်းပပေးခဲ့တာဖြစ်ပြီးအနိုင်ရသူအမျိုးသမီးကတော့ပါမုံနဲ့ Hot Dog အသားချောင်း50ခုကို10မိနစ်အတွင်းစားပြခဲ့ပါတယ်ခင်ဗျာ
။ကဘာတလွားထူကြစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင်။
အီရန်နိုင်ငံမှာ IS အစွန်းရောက်ဖွဲ့ကထိန်းချုပ်ထားတဲ့မူဆူးမျိုးကိုပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေကအောင်မွေးခံနေချိန်အီရတ်တပ်ဖွဲ့တွေကတော့ကြံနေနိုင်သေးတဲ့ IS စစ်သွေးကြွတွေကိုတိမ်တက်တိမ်ဆင်လိုက်ပြီးရှာဖွေရှင်းလင်းနေရဆဲပါတိုက်ပွဲနေရာဟာအခုဆိုသိကျင်းသွားပြီဖြစ်ပြီး IS ပြစ်မှတ်တွေကိုညွန်မောင်းဖွဲ့ကလေကြောင်းကနေတိုက်ခိုက်တာတော့မှအီရတ်တပ်ဖွဲ့တွေကတိမ်ထားတဲ့အဆောက်အဦတွေကိုလှုပ်ရန်တုန်ခါစေပါတယ်စစ်သွေးကြွတွေကအထူးကံပုံခွဲဖို့ဆုံးနေပြီးပုံအောင်နေတဲ့အင်ဒီရဲကိုဝင်ပြီးရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးအဆင့်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့အီရတ်တပ်ဖွဲ့ဝင်တွေကပြောပါတယ်။မနေ့ကကျင်းပတဲ့အမေရိကန်သမ္မတယူကော့ပွဲမှာရုရှားနိုင်ငံကဂျာဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့နှစ်ကြိမ်တိုင်တိုင်အပြင်းထန်ဖိအားပေးပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောလိုက်တယ်လို့အခုချိန်ဟာရုရှားအစိုးရနဲ့အပြည်သဘောလှုပ်ဆောင်မှုတွေနဲ့ရှေ့ဆက်သွားကြရမယ်အချိန်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတယူကော့ပွဲကိုဝင်ဆွတ်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့မစ္စတာပူတင်ကအပြင်းထန်ညင်ခဲ့တယ်လို့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးတက်ရောက်ပြီးဝါရှင်တန်မြို့တော်ကိုပြန်ရောက်သမ္မတထရမ့်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်ပေါ်မှာရေးပါတယ်။ဆက်သွယ်ရေးဥပဒေကိုပြင်ဆင်မဲ့ဥပဒေကြောင့်အများပြည်သူသိရှိလေ့လာအကြံပြုနိုင်ဖို့အတွက်ဆိုပြီးတနင်္လာနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။လက်ရှိကျင်းသုံးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ပုံမှန်ကွဲကကြီးမှပါတဲ့ပြမှုတွေကအနိုင်ထက်ပြုခြင်းမတရားတရှိကန့်ကွက်ခြင်းမလျော်စွာတုံ့ကျင်သူမှုချင်းချောက်ခြင်းဆိုတဲ့ပြမှုတွေအခုပြင်ဆင်မဲ့ဥပဒေကြောင့်ပါမလာတော့ပါဘူးခင်ဗျာ။
တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့ VOA American အတန်ရဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဦးစံမိုးဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.